ရောင်းတဲ့အန်ဂိုက်အပြော့အမအထူးအပါကွက်တီအားကစားဖက်နှက်မျိုးတွေချုံနိုင်ဖို့တိတ်မလို့တော့ဘူးကိုသားညို့ဦးရဲ့
အားကစားပစ္စည်းအဝတ်အစားအသုံးဆောင်တွေထုတ်တဲ့ Adidas က 3D ဖက်နှက်တွေအများကြီးထုတ်ရောင်းတော့မယ်ဆိုတာကိုပြောနေတာမဟုတ်လားမဆင်မြတ်မော
ဟုတ်ပါရှင်သုံးဖက်မြင်ရုပ်လုံးကြွပစ္စည်းမျိုးစုံကိုထုတ်ပေးနိုင်တဲ့ 3D printer တွေကအခုမဆန်းတော့ဘူးလေကွန်ပျူတာထဲမှာအတိုင်းရယ်ကိုလိုချင်တဲ့ပုံစံဒီဇိုင်းရယ်ကိုထည့်ထားလိုက်ရင် 3D printer ကပစ္စည်းတွေထုတ်ပေးနိုင်လို့အဝတ်အစားကစပြီးတော့မော်တော်ကားကိုတဲ့အထည်တော်ထုတ်နေကြတာအခုလည်း Adidas Company ကအဲ့ဒီ 3D printing နည်းပညာကိုသုံးပြီးတော့အားကစားဖက်နှက်တွေမှာအောက်ခံ midsole တွေကိုထုတ်တော့မှာ
ဒီနှစ်ကုန်ပိုင်းလောက်မှာဈေးကွက်စတင်မယ်လို့ဆိုတဲ့ 3D printer ထုတ် Adidas အားကစားဖက်နှက်ကို April 9ရက်ကနယူးယောက်မြို့မှာပွဲထုတ်မစ်ဆက်တုန်းကမြင်ရတဲ့ပုံစံအရကတော့အမြင်အရထူးခြားတယ်လို့မဆိုနိုင်ဘူး။တခြားအားကစားဖက်နှက်တွေလိုပဲပိတ်ဆသားနဲ့ချုပ်ထားတဲ့အနက်ရောင်ဖက်နှက်အပေါ်ပိုင်းရဲ့နောက်အဖြူရောင်ဖော့အမစားအောက်ကဖက်နှက်ခွာရဲ့ပုံစံကမြင်နေကြအပြည့်သမားတွေစီးတဲ့ဖက်နှက်ပုံမျိုးတွေပါ။ထူးတာကတော့ 3D printer နဲ့လုပ်ထားတဲ့ဖက်နှက်အောက်ခံမှာအနိကကြည့်ရင်ဇာကွက်တွေလိုဖြစ်နေတဲ့ midsole ဖက်နှက်အောက်ခံကတယောက်ချင်းစီရဲ့ခြေတော်ပုံစံခြေလမ်းလှမ်းတဲ့ပုံစံပေါ်မှာမူတည်ပြီးတော့ဖန်တီးနိုင်မယ်တဲ့ဗ
ျ Futurecraft 4D လို့နာမည်ပေးထားတဲ့ Adidas ဖက်နှက်အသစ်မှာအောက်ခံ midsole ကို 3D printer သုံးထုတ်ထားတယ်လို့ဆိုပေမဲ့သူတို့နည်းပညာကတခြား 3D နည်းပညာတွေနဲ့မတူဘူးလို့ဆိုရဲအဲ့ဒီ midsole တွေကို carbon ဆိုတဲ့ဒီ Silicon Valley က 3D printing company ကလုပ်ပေးတာပါကာဘွန်ကုမ္ပဏီကကော်စီးရီသုံးပြီးတော့မှ digital light synthesis ဆိုတဲ့နည်းပညာနဲ့ဖက်နှက်အောက်ခံ midsole တွေကိုလုပ်တာသူတို့ရှင်းပြတဲ့နည်းပညာကိုအလွယ်ဆုံးနားလည်အောင်ပြောရရင်တော့ကော်ရီတွေကိုခရမ်းလိုရောင်ချင်တဲ့မာသွားအောင်လုပ်ပြီးတော့မှလိုဒလိုပုံဖော်တာပဲ Adidas Company ရဲ့ Global Brand ဆိုင်ရာအကြီးအကဲ Eric Leaker ကတော့အနာဂတ်ဖန်တီးမှုတစ်ခုလို့ဆိုရဲရှင
်း It's taking 3D printing to the next level. In fact, we don't even call it 3D printing because 3D printing is about reduction. This is about creating product based upon data.
3D printing မှာမှပုံပြီးမြင့်တဲ့အဆင့်ကိုရောက်သွားတာပါ 3D printing လို့တောင်ခေါ်ဖို့မလိုပါဘူး 3D printing လို့ပြောလိုက်ရင်အရွယ်ချုပ်ပြီးသုံးဘက်မြင်မိတူကူတာဖြစ်နေတယ်ဒီဟာကတော့ data နဲ့ design ကိုအခြေခံပြီးပစ္စည်းဖန်တီးတာပါလူတစ်ယောက်ချင်းစီရဲ့လိုအပ်ချက်ပေါ်မူတည်ပြီးတည်တံ့ဖန်တီးမှုတစ်ခုချင်းစီလုပ်နိုင်ပါတယ်ကျွန်တော်အပြေးသမားတစ်ယောက်ပါကျွန်တော်လိုအပြေးသမားတွေအတွက်ဘယ်တော့မှမရှိဘူးတဲ့ဖက်နှက်မျိုးကိုဖန်တီးနိုင်ပါပြီအရင်ကဆိုစင်တူဖက်နှက်တွေတဲကကို size နဲ့တော်တဲ့ဖက်နှက်တွေကိုရွေးစည်းရပါတယ်အခုဆိုရင်ကိုနဲ့တော်တဲ့ဖက်နှက်မှာမှကိုလိုဂျင်နဲ့ခြေနင်းအပြော့အမားကိုပြေးတဲ့ပုံစံနဲ့အန်ကိုက်တဲ့ဖက်နှက်ကိုလုပ်နိုင်ပါပြီတယောက်ချင်းစီရဲ့လိုအပ်ချက်အတိုင်းလုပ်နိုင်တော့မှာမို့ဒါဟာရှေ့ပြေးအနာဂတ်ပါ
Adidas အပါဝင် Nike တို့ New Balance တို့လိုမျိုးအားကစားဖက်နှက်ထုတ်တဲ့ကုမ္ပဏီတွေကအခုလိုမျိုး 3D printer နဲ့လုပ်တဲ့ဖက်နှက်မျိုးတွေကိုပြီးခဲ့တဲ့နှစ်ပိုင်းတွေကစထွင်နေတာဗျအခုချိန်ထိထွင်ထားသမျှဖက်နှက်တွေအားလုံးမှာဖက်နှက်ရဲ့ခြေနင်းအောက်ခံတွေကပျော့ပြောင်းမှုမရှိဘူးလေးတယ်လို့ပြောကြပါတယ်ဈေးကလည်းတရံကိုအနည်းဆုံးဒေါ်လာ300လောက်ဆိုတော့တိတ်အလုံးမဖြစ်လောက်ဘူးမဆင်မပါဘူ
းအခု Adidas နဲ့ပေါင်းပြီးတော့ဖက်နှက်ခြေနင်းအောက်ခံ midsole တွေထုတ်မဲ့ Carbon Company ကတော့သူတို့နည်းပညာတခြား 3D printer ထုတ်ပစ္စည်းတွေနဲ့မတူတာအောက်ခံအသားကိုတသမတ်တည်းမဟုတ်ဘဲနဲ့ margin နဲ့နေရာကိုမအောင်လုပ်နိုင်သလိုပျော့ပျော့ပြောင်ပြောင်ရှိစေခြင်းတဲ့နေရာတွေကိုပျော့ပြားအောင်လုပ်လို့ရတယ်လို့ဆိုရဲအခုကစမ်းသပ်အဆင့်မှာပဲရှိသေးတယ်တကယ်တမ်းရောင်းတန်းဝင်အဆင့်ဆိုရင်တော့အခုထပ်ထောင်မှပိုကောင်းမယ်လို့ဆိုတာပဲ
At the end of the day all of our Futurecraft productis meant to be forward looking barrier breaking disrupting the status quo
ကျွန်တော်တို့ရဲ့ future craft ပစ္စည်းတိုင်းကခစ်ခစ်ပြေးရမယ်ပုံစံကွက်ထဲကထွက်လာတာမျိုးမဟုတ်ဘူးစီးပောင်ခတ်ထားတာမဟုတ်တဲ့ပစ္စည်းမျိုးတွေဖြစ်မှာပါအားကစားသမားတွေအတွက်အကောင်းဆုံးဖြစ်စေရမယ်ဆိုတဲ့ရည်ရွယ်ချက်ကိုလည်းအမြဲအဓိကထားပါတယ်ကျွန်တော်တို့ရဲ့ပစ္စည်းအားလုံးကိုဒီရည်ရွယ်ချက်နဲ့ပဲလုပ်သွားမှာပါဒီကနေ့အတွက်စမ်းသစ်တည်ထွင်မှုတွေဖြစ်ပေမဲ့မနေ့ကကြာရင်အားလုံးအတွက်ဖြစ်ရပါမယ်
အရင် 3D printer နဲ့လုပ်တဲ့ပစ္စည်းတွေကိုစေုံထုတ်လို့မျိုးအများကြီးထုတ်နိုင်ဖို့အဓိကအခက်အခဲတစ်ခုကအချိန်ပဲဗျကာဘွန်ကုမ္ပဏီကတော့သူ့ရဲ့ 3D printer တွေကတခြား 3D printer တွေထက်စေစမြန်အောင်ထုတ်နိုင်တယ်လို့ဆိုပါတယ်ဥပမာဒီဖက်နှက်အောက်ခံတစ်ခုထုတ်ဖို့ပုံမှန် 3D printer နဲ့ဆိုရင်10နာရီလောက်အချိန်ပေးရမယ်ကာဘွန်ရဲ့ 3D printer နဲ့ဆိုရင်တော့တစ်ဖက်ကိုမိနစ်20လောက်နဲ့ထုတ်နိုင်ပါတယ်မဆင်မြတ်မွေ
အဲ့ဒါကြောင့်လဲဈေးကွက်တင်နိုင်လောက်တဲ့အထိပမာဏအများကြီးထုတ်မယ်လို့ Adidas ကကြော်ညာထားတာပေါ့ရှင်ဆိုဆိုကပြောသလိုပဲဒီ Nike တို့ Under Armour တို့ New Balance တို့ကလည်း 3D ထုတ် midsole တွေနဲ့အားကစားဖက်နှက်တွေထုတ်ခဲ့ပေမဲ့လူတိုင်းအတွက်မဖြစ်ခဲ့ဘူးသူတို့ sponsor လုပ်တဲ့အားကစားသမားတွေအတွက်မဟုတ်လို့ရှိရင်ဘလောက်ဈေးကြီးကြီးအစ်အစမ်းဖြင့်ဝယ်မဲဆိုတဲ့သူမျိုးတွေအတွက်ပဲဖြစ်ခဲ့တာအဓိကထုတ်ရတဲ့အချိန်ရဲ့ကုန်ကျစရိတ်ရဲ့အကြောင်းပဲအခုတော့ Adidas က Futurecraft 4D ဖက်နှက်အစ်အရန် 9,000 ကိုဒီနှစ်ကုန်ပိုင်းမှာစပြီးတော့ရောင်းမယ်2018ခုနှစ်ကုန်ကင်မှာစုစုပေါင်းအရန်3,000ထုတ်ဖို့အထိရည်ရွယ်ထားတယ်လို့ပြောရဲကိုသားညုံရဲ့
နောက်ဆုံးပေါ် 3D printing နည်းပညာလို့ midsole နဲ့ဖက်နှက်တွေကိုတရံဘလောက်နဲ့ရောင်းပါလဲဆိုတာကတော့ Adidas ကမပြောသေးဘူးဗျဈေးကြီးမယ်လို့ပဲပြောထားတယ် ဒါပေမဲ့လည်းအရင် 3D printer နဲ့လုပ်ထားတဲ့ဖက်နှက်တုန်းကတော့$333နဲ့ရောင်းခဲ့တာပဲဗျ
။ကြေးစားအပြေးသမားတွေအတွက်ပဲတီးသတ်မဟုတ်ဘဲနဲ့ဒီအပျော်ရမ်းပြေးချသူအားလုံးတတ်နိုင်မဲ့ဖက်နှက်မျိုးကိုယ့်ရဲ့ကိုယ်အလေးချိန်ခြေထောက်ပုံစံပြေးနီးပြေးဟန်ပေါ်လိုက်ပြီးတော့မှတရံချင်းစီကိုစိတ်ကြိုက် 3D printer နဲ့ဖန်တီးထားတဲ့ဖက်နှက်အောက်ခံမျိုးတွေကိုနောက်ပိုင်းကျလို့ရှိရင်ပို့ပြီးတော့များများတွေးလာရနိုင်တယ်လို့အပြေးသမားတွေနဲ့ဆိုင်တဲ့သတင်းတွေကိုဖော်ပြတဲ့ Runners World Online သတင်းထဲမှာတော့ပြောထားပါတယ်ကာဗွန်ကုမ္ပဏီနည်းပညာနဲ့အချိန်တို့အတွင်းမှာပစ္စည်းများထုတ်နိုင်တဲ့ 3D printer မျိုးတွေကိုပို့ပြီးတော့အသုံးများလာလိမ့်မယ်လို့လက်လီရောင်းကုန်တွေကိုတုံးသက်သူ Mary Abner ကလည်းပြောပါတယ
် It saves a lot of time, a lot of money and it can really cut down on what were formerly very high expenses
ဒီနေ့ကအချိန်ကုန်အများကြီးတက်တာရယ်ငွေကုန်ကြေးကျအများကြီးတက်တာတော့ထုတ်လုပ်မှုပိုင်းမှာအများကြီးစျေးရိတ်နေသွားစေပါတယ်ဖက်နက်တွေလက်ဝတ်လက်စားတွေလုပ်ဖို့အတွက်အများကြီးအထောက်အကူဖြစ်တယ်လို့ထင်ပါတယ်နောက်၃နှစ်အတွင်းတံမျိုးတွေအများကြီးတွေ့လာရမယ်လို့ထင်ပါတယ
်။ 3D printer တွေနဲ့ကွန်ပျူတာထုတ်တဲ့အားသာချက်နောက်ခုကလူတလောက်အကြီးအတွက်ထုတ်နေတာပဲဗျ။ဖက်နက်တမျိုးပုံမှန်ထုတ်ဖို့ဆိုလို့ရှိရင်ဒီဇိုင်းဆွဲရကနေပြီးတော့ပုံညာလုပ်ပြီးတော့နောက်ဆုံးစက်ရုံကထွက်တဲ့အထိတစ်နှစ်ကနေပြီးတော့တစ်နှစ်ခွဲလောက်အချိန်ပေးရတယ်မဆွမြမွေ။ 3D printer တွေနဲ့ဆိုရင်တော့ဒီဇိုင်းဆွဲအချက်လက်ထည့်ပြီးချက်ချင်းဆိုလို့ထုတ်နိုင်ပြီလေ
။အဲဒါကြောင့်လဲအားကစားသမားတွေအတွက်အဆင်ပြေမဲ့ပေါ့ပေါ့ပါပါပြော့ပြော့ပြောင်းပြောင်းနဲ့ဖက်နက်အောက်ခံမစ်ဆိုးတွေကို 3D နည်းပညာနဲ့ဖန်တီးနိုင်ပြီးတော့အရေးအတွက်အများကြီးဈေးကွက်တင်နိုင်မဲ့ကိစ္စက Adidas ကုမ္ပဏီတခုရဲ့အတွက်တည်းမဟုတ်ဘဲနဲ့အားကစားဖက်နက်ထုတ်လုပ်နေတဲ့လုပ်ငန်းကြီးတခုလုံးအတွက်ထူးခြားတဲ့အမှတ်ကျောက်တင်နိုင်ပြီလို့ Adidas ကုမ္ပဏီကပြောပါတယ်ရှင်